တ်အတွင်းမွန်ပြည်သက်ပါတီနဲ့လာဝူဒီမိုကရက်တစ်ပါတီတို့တနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးမယ်လို့ဆုံးဖြတ်လိုက်ချိန်မှာမိခင်အဖွဲ့ဖြစ်တဲ့ UNFC အဖွဲ့မှာ KNPP ကင်ညီတူတဲရေးပါတီနဲ့ ANC ရခိုင်အမျိုးသားကောင်စီတို့သာပြောင်းရွှေ့တော်မှာဖြစ်ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး KNPP အဖွဲ့ကအထွေထွေတွင်မူဥရွှေမျိုးသက်ပြောတာက
ဒီကနေ့ကဖွဲ့ရတဲ့ဆိုရှင်တော့တပေါင်းစုတော်မျိုးလည်းပြောခဲ့ပါမို့နော်။အဲ့တော့အဲ့လိုနေထောင်မျိုးပေါ်မှာကျွန်တော်တို့ဒီဟာကိုပြန်ပြီးတော့ဆွေးထိန်းသိနေဖို့အတွက်အဲ့လိုမျိုးပြန်လည်ပူပေါင်းဆောင်လုပ်ရဆိုတာတော့ကျွန်တော်ဆွေးနွေးနေရမှာတင်ပါတယ်။အထူးပြီးတော့ကျွန်တော်တို့က USC ဒီတပ်ဖွဲ့ပါတီတပေါင်းစုကြီးတော့ကျွန်တော်တို့ဟောမဖြစ်စေချင်ဘူး။ဘယ်လိုနည်းနဲ့ပြန်လဲဆိုထိန်းလို့ရလို့ဆိုတဲ့ချက်ကိုကျွန်တော်တို့ဆွေးနွေးကြရမှာပေါ့။ဒါမှလည်း PPSD ဖွဲ့ရလဲဒီကျွန်တော်တို့တုံးခွေကျွန်တော်တို့တုံးဒီတုံးခွေကြားကိုပူပေါင်းဆောင်တဲ့နီလန်းရှာနေတယ်ဆိုတဲ့ကိစ္စမျိုးတို့ရတယ်ပြောရဆိုထားရှိရတယ်
။ဥရွှေမျိုးတန်ပြောပြသွားတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးထိုင်းမြန်မာနယ်စပ်လက်နက်ကိုင်တပ်ဖွဲ့များရဲ့အခြေအနေကိုလေ့လာနေသူဥအောင်သူငိမ့်အမြင်ကတော့
ကျွန်တော်တို့သမိုင်းတစ်လျှောက်တွေ့တာပေါ့နော်တပ်ပေါင်းစုတွေကဟိုအကြီးအကျယ်အချက်အရာဖြစ်ကြတယ်တပ်ပေါင်းစုတွေကတခါတလေမှလည်းပြန်ဖြူကွဲသွားတယ်ပေါ့ဒီအနေအထားမျိုးတွေ့ပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့အခုအရင်အစိုးရလက်ထက်ကပြောမှဆိုရင်ဟို WNO ရဲ့ကျွန်တော်တို့ဒီလာဟုရဲ့နောက်တစ်ခါ ANC ပေါ့နော်ရခိုင်ဖွဲ့ကြော်ဒီဖွဲ့တွေကသူတို့က NCA ထိုးတော့လက်မှတ်ထိုးကြပါလေဒါပေမဲ့အစိုးရဘက်ကလက်မခံခဲ့ဘူးပေါ့နော်အခုကျတော့လာဟုအဖွဲ့တော့လက်ခံတယ်ဆိုတော့ WNO ကတော့ကျွန်တော်သိသလောက်ဆိုရင်မြောက်ပိုင်းနဲ့ပြန်ပေါင်းသွားပြီပေါ့ဆိုတော့အဲ့မှာတော့ UNFC ကဟိုတော်တော်အားနည်းသွားမဲ့သဘောရှိတယ်ထင်ပါတယ်ဆိုတော့အရင်တုန်းကတော့တချို့အဖွဲ့စည်းတွေပေါ့အထူးသဖြင့်မွန်ပြည်သက်တို့ကဒါတဖွဲ့ချင်းနဲ့စာရင်တပ်ပေါင်းစုကိုအားပြုမယ်ဆိုရဲဟိုသဘောမျိုးရှိတာပေါ့နော်အခုကတော့ကိုဘဝချင်းတွေရတဖွဲ့ချင်းတွေစဉ်းစားတဲ့ပုံစံမျိုးတွေဖြစ်လာတော့ဒီကိစ္စမှာ UNFC ဘက်ကဟိုတော်တော်လေးအားပြုတ်သွားနိုင်တယ်
။ဥအောင်သူငင်းပြောပြသွားတာပါ။တန်ရင်သာလက်နက်ကင်အဖွဲ့တွေအနေနဲ့ငင်းငင်းဖြစ်စင်မှာမူလကအဖွဲ့လိုက်တာစကားပြောဆိုဖို့တင်းကန်နေကြပေမဲ့အစိုးရဘက်ကတော့အဖွဲ့လိုက်တဲ့တဖွဲ့ချင်းကိုသာစကားပြောဖို့အားသာခဲ့ပါတယ်။အခုလိုအင်အားကောင်းလာတဲ့ UNFC လိုတပ်ပေါင်းစုကြီးကွဲသွားခြင်းကိုအကြောင်းသုံးချက်ကြောင့်ဖြစ်နိုင်တယ်လို့တရုတ်မြန်မာနယ်စပ်စီးရဲနိုင်ငံရေးလေးလာသူတူကသုံးသပ်ပါတယ်
။ချက်သုံးချက်ပဲမြင်တာသူတို့ FNCD ပေါ်လာတာဒါကထုံးတဲ့ချက်တစ်ခုဖြစ်တယ်။ဒုတိယကဘာလဲဆိုလို့ရှိရင်အဲ့ဒီ UNFC ရဲ့ခေါင်းဆောင်တွေရဲ့လက်တွေ့ခေါင်းဆောင်မှုဈေးတဲ့အခါမှာအမားရင်းပေါ့ကျွန်တော်အဲ့လိုထင်တယ်ကျွန်တော် UNFC ရဲ့ခေါင်းဆောင်မှုတချို့ရဲ့ပြဿနာဒီကိုယ်တိုင်ကအတော်ချို့နာမည်သုံးပြီးတက်ကမမတင်းနေကြိုင်နေတဲ့ကိစ္စမှာဘာမှပြန်ပြီးမတုံ့ပြန်နိုင်မယ်နဲ့ခုလိုတဖွဲ့ချင်းပဲ့ထွက်ကုန်တယ်
မြောက်ပိုင်းမဟာမိတ်အဖွဲ့ပေါ်လာတာကြောင့် UNFC စပြီးကွဲဖို့အကြောင်းဖန်လာတယ်လို့ပဲခေါင်းဆောင်တွေရဲ့အမှားတချို့နဲ့အစိုးရဘက်ကသွေးခွဲနေတာကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။အခုလက်ရှိမှာ UNFC မှာကြံ့ရင်ခဲ့တဲ့ KNPP အဖွဲ့အနေနဲ့ NCA လက်မှတ်ရေးထိုးဖို့စဉ်းစားနေတဲ့အခြေအနေမှာမကြသေးခင်ကဖြစ်ပွားခဲ့တဲ့ KNPP တပ်ဖွဲ့ဝင်များအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတမတော်အပေါ်မှာတော်တော်လေးကိုမကြေမနက်ဖြစ်ခဲ့ရပါတယ်။KNPP အဖွဲ့အတွင်းရင်မူဥရွှေမျိုးတန်ပြောပြတာက
မပိုင်းရှိတယ်ပေါ့နော်ဒီပိုင်းတော့ကျွန်တော်တို့သူဒီမှာဒီစစ်သက်ဆိုင်ကစစ်ကိုရင်းပြီးတော့စစ်နေတဲ့ကိစ္စရှိတယ်စစ်နေတဲ့ကိစ္စရှိတော့ဒီကိုရုံးနဲ့ပတ်သက်တော့ဟိုအရေးယူဆောင်မှုအခြေအနေကိုဒါစောင့်ကြည့်ရမှာပေါ့နော်အာဒီအရေးယူဆောင်မှုနဲ့ပတ်သက်တော့ကျွန်တော်တို့ဒါအဖြစ်ပြေးအရေးယူမှုကဘယ်လိုခေါ်လဲကျွန်တော်လက်ခံနေတဲ့အခြေအနေကိုတရားမျှတမှုရှိမရှိပေါ့လေဒီလိုလက်ခံနေရှိနေရှိအဲ့ဒီပုံမှာမူတည်ရမှာကျွန်တော်တို့ဒါဟိုဆွေးနွေးဆောင်ဟာတပိုင်းပေါ့နော်တော့ဘာလို့ကျွန်တော်တို့တက်ဆန်ရဒီတိုင်းဒီမှာနည်းနည်းအကြီးကြီးသိဆိုကောင်းဆောင်တယ်ပေါ့လေအတူတူလည်းကျွန်တော်တို့ဟိုစာတော့ပို့ထားရှိတယ်အဲ့ဒါကတော့ကျွန်တော်တို့ပြောချင်တာတော့ဒီလိုဖြစ်ပြမှုကဟိုအရင်ကတော့တို့အများကြီးပြောလေးရှိတယ်ပြကားရှိတယ်အောက်ခြေကနားလည်းမလွဲမလို့ဆိုတဲ့ပုံစံမျိုးပေါ့ခုကျွန်တော်မြင်တာကတော့အောက်ခြေကနားလည်းမလွဲမလို့ဆိုတာမျိုးလုံးလို့မရဘူးကြာဒီကိစ္စကြီးကကျွန်တော်တို့ကလက်ရှိတော့နေတဲ့ဒီခြေဖြစ်စဉ်ကထိခိုက်စေတဲ့ကိစ္စဖြစ်တယ်လေဒီကိစ္စကိုအဲ့ဒီအဆင့်ပြစ်ကိုစဉ်းစားပြီးတော့မှဒါဟိုဘယ်လိုခေါ်လဲဒီချင်ရိုးလည်းပြန်လည်းထိသိနေအောင်ဆိုတော့ဟိုပုံစံမျိုးနဲ့ဒါအယူဆောင်မှုလို့ခုလိုမယ်လို့ကျွန်တော်တို့တောင်းဆိုထားတာလည်းရှိပါတယ
်ဒီအခြေအနေအရ KNPP အဖွဲ့အနေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ပူးပေါင်းဖို့ရှိနေသလားဆိုတာမေးစရာရှိပါတယ
်ကျွန်တော်တို့ပြောထားတာကတော့ကျွန်တော်ကတော့ AC လမ်းကြောင်းတိုင်းတွားမယ်လို့ပြောခဲ့တာပေါ့နော်ဒီမြောက်ပိုင်းအဖွဲ့ရော AC လမ်းကြောင်းတိုင်းမတွားဘူးဆိုတော့ဒီနှစ်ခုပုံပေါ်လဲကျွန်တော်တို့ဘယ်လိုခေါ်လဲနည်းနည်းတော့ခက်ခဲရှိပါတယ်ပေါ့တွားဖို့ချင်းကလည်းပုံချင်းနည်းနည်းလွဲကွဲနေကြတာပေါ့နော်ကွင်းတော့အဲ့လိုမျိုးဖြစ်နေတဲ့အမှားမြောက်ပိုင်းဖွဲ့တဲ့ကျွန်တော်တို့ညီသားကြတော့လည်းနေမိအကြကြတော့လည်းတစ်ဆက်တစ်ဆက်လည်းရှိမရှိတော့ဟိုဘယ်ကောလဲကျွန်တော်တို့ကြားမှလည်းတချမ်းကြီးဖို့လိုပါလိမ့်မယ
် KNPP အထွေထွေအတွင်းမူဥရွှေမျိုးတန်ပြောပြသွားတာပါတကယ်ကလည်း မြန်မာပြည်တောင်ပိုင်းထိုင်းနယ်စပ်မှာလှုပ်ရှားနေတဲ့ KNPP အဖွဲ့အနေနဲ့မြောက်ပိုင်းအဖွဲ့နဲ့ပေါင်းဖို့ဆိုတာဟာလက်တွေ့မကျတဲ့အကြောင်း NCA လက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌခွန်မြင့်ထွန်းကလည်းပြောပါတယ်
ကျွန်တော်မြင်တာဘဝချင်းမတူဘဝချင်းမတူတာကရင်နီလိုကတောက်လျှောက်မှာဒီဘက်မှာကျွန်တော်တို့အောက်ပိုင်းမှာဒါရက်တီလာတာရက်တီလာတာဆိုတော့နောက်တစ်ခုကသူ့မှာလည်းဒီကရင်နီမှာဒုက္ခသက်စခန်းနေရှိတယ်အဲအဲ့ဒါတွေကလည်းရှိတယ်ပြီးရင်နောက်ခါဒီ NCA မှာလည်းသူတို့ဘာပြောပြောသူတို့တက်တဲ့ကြွပောင်းဝင်ခဲ့တာပဲဆိုတော့ကျွန်တော်တင်တာဘဝချင်းမတူဆရာဒါတော်တော်ဟိုမြောက်ပိုင်းနဲ့ဟိုပေါင်းမယ်ပါမယ်ညာမယ်ဆိုတော့သူ့ဘက်ကလည်းသိလို့လဲရပြောတဲ့ပုံစံမျိုးတော့လကောင်းဟို viewer တခုနေနဲ့ပြောတာတော့လကောင်းအဲ့လိုဖြစ်ပါလိမ့်မယ်ကျွန်တော်အမြင်ကတော့တကယ်လက်တွေ့ကြကြပေါင်းလို့မရ
ခွန်မြင့်ထွန်းပြောပြသွားတာပါလက်ရှိအခြေအနေအရအစိုးရဘက်ပိုင်းကလည်း KNPP အဖွဲ့အနေနဲ့ NCA မှာလက်မှတ်ပါဝင်ရေးထိုးနိုင်ဖို့အတွက်ဆောင်ရွက်ပေးမဲ့အခြေအနေတွေလည်းမြင်မိတယ်လို့သုံးသပ်ပါတယ်ဒါပေမဲ့NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ကိုယ်တိုင်က21ရာစုပင်လုံညီလာခံအကျိုးလူထုတွေ့ဆုံပွဲတွေနဲ့လူမျိုးလိုက်နိုင်ငံရေးဆွေးနွေးပွဲတွေအတားမြစ်ခံရတာကြောင့်ဒီကိစ္စတွေကိုဆွေးနွေးညှိနှိုင်းမှုအတွက်21ရာစုပင်လုံညီလာခံကိုရွှေ့ဆိုင်းပေးဖို့ပြီးခဲ့တဲ့အပတ်တွင်းကတောင်းဆိုခဲ့ကြတာကြောင့်မြန်မာနိုင်ငံရဲ့မြေငြိမ်းရေးဖြစ်စဉ်အပေါ်မှာစိုးရိမ်တကြီးနဲ့စောင့်ကြည့်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ